Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဧပြီလ26ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line meter 32 kHz 9383နဲ့9383 line meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါရှင်။ဘီယန်ပေါင်းကကင်ဝေးကြပါစေ။ကျမခင်ပြထွေးပါ။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ဟာဘေကျင်းမြို့တော်မှာရောက်ရှိနေပြီးတော့တရုတ်သမ္မတရှီချင်းပင်နဲ့ဒီကနေ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးပိုမိုကောင်းမွန်ဖို့ကိစ္စတွေဆွေးနွေးခဲ့ကြပါရယ်။နောက်ရင်းချဒုက္ခသည်အရေးကိုဖြေရှင်းတဲ့နေရာမှာထိုင်းနိုင်ငံကကူညီမယ်လို့ထိုင်းဝင်ကြီးချုပ်ကဒီကနေ့ဒီဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်နဲ့ဘန်ကောက်မြို့တော်မှာတွေ့ဆုံတဲ့အချိန်ပြောဆိုသွားပါရယ်။နောက်ယူကရိန်းမှာတော့ချာနိုဘိုင်နျူကလ িয়ার ဆက်ယုံပောက်ကွဲခဲ့တာ38နှစ်ပြည့်ပါပြီ။အခုချိန်မှာဒီဇာပိုရီရှားနျူကလ িয়ার ဆက်ယုံကိုရုရှားကသိမ်းပိုက်ထားတာကနေပြီးတော့မှဒီတက်ရောက်ကြီးဘေးသင့်နိုင်တဲ့အနေနဲ့ထွက်ပြေးတော့ကြုံရနိုင်တယ်လို့ယူကရိန်းသမ္မတကသတိပေးပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမဆုမွန်နဲ့အတူပြပြပေးပါပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မင်းတပ်မျိုးဝမတူးစေယုံကိုစစ်တပ်ဘက်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်၄ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ပါတယ်။ကရင်ပြည်နယ်မြဝတီဘက်မှာလည်းစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA PDF ပူးပေါင်းတပ်တို့ကြားမှာမနေ့ညတုန်းကတကြောပြန်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်
။ဟောမနေ့ညကဒီလေကြီးကော်ဘက်ကဆွဲတော့ဂုံးကနေပြီးတော့ဒီဘက်ဖလူးလေးကြီးသူတို့နေနဲ့ကျဲတာရောလက်နက်ကြီးပစ်တာရောအကုန်လုံးစုစုပေါင်းအလုံး100လောက်ရှိတယ်တဲ့။
ဒီသတင်းအပြည့်အစုံနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးပါမယ်ရှင
်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေရှိပေမဲ့လို့လည်းနှစ်နိုင်ငံပြိုင်ဘက်တွေဖြစ်စရာမလိုပဲမိဘနိုင်ငံတွေသာဖြစ်တဲ့လို့ဆိုပြီးတော့ဒီတရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပေကျင်းမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကိုဒီကနေ့ Great Hall ပြည်သူ့ခမ်းမဆောင်ကြီးမှာတွေ့ဆုံတဲ့အချိန်ပြောသွားခဲ့တာပါ။နိုင်ငံဆက်ဆံရေးပုံမကောင်းမလာဖို့အမေရိကန်ကလည်းလူလာပါတယ်။ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းပြောဆိုခဲ့ပါတယ်
။ We are committed to maintain and strengthen
နှဖက်ဆက်သွယ်ပြောဆိုမှုလမ်းကြောင်းဆက်လက်ထားရှိပြီးဆက်ဆံရေးပုံမခံမအောင်တိဆောက်သွားဖို့ကျွန်တော်တို့စိတ်ပိုင်းဖြတ်ထားပါတယ်။သဘောထားကွဲလွဲမှုတွေကိုတာဝန်သိစိတ်နဲ့ကင်တွယ်ဖြေရှင်းနိုင်မယ်ဆိုရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲအထင်မြင်လွဲပြီးတော့မှားယွင်းတွတ်ဆတာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါ။ဝီဂျီပလင်ကန်ဟာမနေ့ကြာတာပြင်းတွေကဘေကျင်းမြို့တော်ကိုရောက်ရှိလာခဲ့တာဖြစ်ပြီးတော့ဒီကနေ့မှာတရုတ်သမ္မတရှီနဲ့ရောနိုင်ငံသားရေးဝန်ကြီးဝမ်ဟင်နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်မှာတရုတ်နိုင်ငံရဲ့ရုရှားဘက်ကရက်တီချက်ကြောင့်သဘောထားကွဲလွဲမှုအပအဝင်ကုန်သွယ်ရေးကာကွယ်ရေးနဲ့နိုင်ငံဆက်ဆံရေးရှုပ်ထွေးနှက်နဲတဲ့အကြောင်းအရာပေါင်းစုံရှိနေချိန်မှာပဲဝန်ကြီးပလင်ကန်တရုတ်နိုင်ငံကိုရောက်ရှိသွားတာပါ။ထိုင်ဝမ်ကိုအမေရိကန်ကထောက်ခံကူညီတာတရုတ် TikTok app ကိုပိတ်ပင်ဖို့အတွက်အမေရိကန်မှာကြိုးစားနေတာတွေအပေါ်မှာလည်းတရုတ်နိုင်ငံဘက်ကဝေဖန်နေတဲ့အချိန်လေးဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့တရုတ်သမ္မတရှီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲမှာတွေ့ခဲ့ကြသလိုအဲ့ဒီတွေ့ဆုံမှုနောက်ပိုင်းနိုင်ငံဆက်ဆံရေးမှာအပြုသဘောဆောင်တိုးတက်မှုတွေရှိခဲ့တယ်လို့သမ္မတရှီကပြောဆိုတဲ့အကြောင်းတရုတ် CCTV မှာဖော်ပြခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံရဲ့အဓိကနျူကလ িয়ার စွမ်းအင်ဆက်ယုံကိုရုရှားတို့သိမ်းပိုက်ထားတာကနျူကလ িয়ার ဓာတ်ရောင်ကြီးဘေးရန်ရဲ့ဆိုးကျရောက်စေနိုင်တဲ့ချိန်ချောက်မှုဖြစ်ပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကဒီကနေ့တောက်ကြနေ့မှာသတိပေးပြောဆိုလိုက်ပါတယ်။တမိုင်းမှာအဆိုးဝါးဆုံးနျူကလ িয়ার မတော်တဆမှုကြီးဖြစ်ခဲ့တဲ့1986ခုနှစ်ကချာနိုဗိုင်နျူကလ িয়ার ဆက်ယုံပောက်ကွဲမှု38နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာအခုလိုသတိပေးလိုက်တာပါ။ယူကရိန်းနိုင်ငံတောင်ပိုင်းဇာပိုရီဇီယာနျူကလ িয়ার ဆက်ယုံကိုရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်တိုက်ခိုက်ခဲ့တဲ့2022ခုနှစ်အစောပိုင်းကတည်းကသိမ်းယူထားတာဖြစ်ပါတယ်။ဒေသတွေမှာနှစ်ဖက်တိုက်ပွဲတွေမကြာခဏရှိခဲ့တယ်လို့ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဆက်ယုံကြီးဖြစ်တဲ့အဲ့ဒီနေရာမှာနျူကလ িয়ার အန္တရာယ်တည်အောင်လှုပ်ဆောင်နေတယ်ဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။ရုရှားအကြမ်းဖက်သမားတွေဟာဇာပိုရီဇီယာနျူကလ িয়ার ဆက်ယုံကိုပြန်မေးဆွဲထားတာအခုဆိုရင်တော့ရက်ပေါင်း985ရက်ရှိသွားပြီလို့ယူကရိန်းသမ္မတကလူမှုကွန်ရက်မှာဖော်ပြပါဗျ။ဒီနျူကလ িয়ার ဆက်ယုံကိုယူကရိန်းဘက်ကအပြည့်အဝပြန်လည်ထိန်းချုပ်ခွင့်ရဖို့အပြင်တခြားသောယူကရိန်းနိုင်ငံအတွင်းကနျူကလ িয়ার ဆက်ယုံတွေကိုပါရုရှားတိုက်ခိုက်တာမခံရအောင်ကမ္ဘာကြီးတစ်ခုလုံးကရုရှားကိုဖိအားပေးပြောဆိုဖို့တာဝန်ရှိပါတယ်ဆိုတာကိုလည်းယူကရိန်းသမ္မတကဒီကနေ့ပြောဆိုပါဗျ။လွန်ခဲ့တဲ့38နှစ်ချာနိုဘိုင်နျူကလ িয়ার ဆက်ယုံပောက်ကွဲချိန်တုန်းက ရေဒီယိုတက်ထူးကြဓာတ်ရောင်ကြီးတွေဥရောပတလွာပြန့်နှံ့ခဲ့ပြီးတော့လူတွေတန်းနဲ့ချီဘေးရန်ရဲ့တင်းခဲ့တာဖြစ်ပါတယ်ရှင်
။ဂါဇာမှာဟာမက်စ်အဖွဲ့ကပြန်ပြီးဆွဲထားတဲ့သူတွေအားလုံးပြန်လည်လွတ်မြောက်လာဖို့အတွက်ကြိုးပမ်းနေတဲ့ဒီအမေရိကန်နဲ့နိုင်ငံပေါင်းဒဒါဇင်ကျော်ကခေါင်းဆောင်တွေနဲ့အတူတခြားကမ္ဘာနိုင်ငံတွေကလည်းပူးပေါင်းပါဝင်ကြဖို့ဒီဖန်ဆီးခံထားတဲ့သူတွေရဲ့မိသားစုတွေကတောက်ဆူလိုက်ပါတယ်။အမေရိကန်၊ဂျာမန်၊ပြင်သစ်၊ဗြိတိန်၊အာဂျင်တီးနား၊ကနေဒါအပါအဝင်နိုင်ငံပေါင်း23နိုင်ငံကလူတွေပြန်ပြီးဆွဲခံထားတာဟာဒီကမ္ဘာလုံးနဲ့ဆိုင်တဲ့လူသားပေးပြဿနာတစ်ခုဖြစ်လာနေတယ်လို့ပြန်ပြီးဆွဲခံထားသူတွေရဲ့မိသားစုတွေနဲ့ဆွေမျိုးတွေကပြောဆိုကြပါတယ်။ဒီကိစ္စကိုကြီးညာချက်တွေထုတ်ပြီးပြောဆိုနေုံနဲ့မပြီးပဲဖန်ဆီးခံထားတဲ့သူတွေပြန်လည်လွတ်မြောက်ရေးလက်တွေ့ကြတဲ့အကောင့်ထဲဆောင်ရွက်မှုတွေလုပ်သွားဖို့မိသားစုတွေကတိုက်တွန်းနေတာပါ။ဂါဇာမှာအပြစ်ခက်ရဲဆဲဖို့အစ္စရေးနဲ့ညှိနှိုင်းနေတာတွေတိုးတက်မှုရှိအောင်ဆောင်ရွက်ဖို့လူလူဖီးရတွေတိုးလာနေတာနဲ့အမျှအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေကတော့ဟာမက်စ်ဖွဲ့ကဖန်ဆီးထားတဲ့သူတွေအားလုံးပြန်လွတ်ပေးဖို့မနေ့ကတည်းကဒီနေ့ကပူးတဲ့ကြေညာချက်ထုတ်ပြန်တောင်းဆိုပါရယ်။ဒီတော့တွင်ဂါဇာမှာရှိတဲ့အရက်ဖက်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ခုကတော့ဂါဇာကမ်းမြောင်မှာအစ္စရေးတပ်ဖွဲ့တွေကရာဇဝတ်မှုကိုကျူးလွန်နေတယ်လို့ဆိုပြီးတော့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံကစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်တောင်းဆိုလိုက်ပါရယ်ရှင်။
ဂါဇာမှာအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ပါလက်စတိုင်းအရက်သားတွေတေဆုံးပြီးတော့တန်းနဲ့ချီဒုက္ခရောက်နေကြရတာကိုမကျေနပ်လို့အမေရိကန်ပြည်ထောင်စုကအထင်ကရတက္ကသိုလ်ကြီးတွေမှာဒီကနေ့မှလည်းကျောင်းသူကျောင်းသားတွေဆက်ပြီးတော့ဆန္ဒပြနေကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်ဝင်းထဲမှာယာယီတဲတွေထိုးပြီးတော့စခန်းချဆန္ဒပြနေတဲ့သူတွေကိုမနေ့ကြတာပရင်းနေညနောက်ဆုံးထားပြီးတော့နေရာကနေထွက်ခွာပေးဖို့ကျောင်းတာဝန်ရှိသူတွေကကန့်သတ်ချက်တွေထုတ်ခဲ့ပေမဲ့လို့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းပေးခဲ့ရပါတယ်။အလားတူပဲပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရ Science ပေါ်မှာလည်းပါလက်စတိုင်းကိုထောက်ခံတဲ့ကျောင်းသူကျောင်းသားတွေဒီကနေ့စုဝေးပြီးတော့ Israel ကိုကန့်ကွက်ဆန္ဒပြကြပါတယ်။အမေရိကန်မှာတော့နာမည်ကြီး Harvard, Columbia, Yale နဲ့မြောက် Carolina UNC တက္ကသိုလ်ကြီးတွေမှာကျောင်းသူကျောင်းသားတွေဆန္ဒပြတာကိုအားကြပြီးတော့သူတို့နဲ့သွေးစည်းညီညွတ်မှုကိုပြရင်းနဲ့ဆန္ဒပြကြတာလို့ပြင်သစ်ဆန္ဒပြသူတွေကပြောပါတယ်။အမေရိကန်ကတက္ကသိုလ်တချို့မှာတော့မနေ့ကဆန္ဒပြတဲ့သူတွေနဲ့ရဲတွေကြမှာအခြေအနေတွေကတင်းတင်းမာမာဖြစ်ခဲ့ပြီးတော့ကျောင်းသူကျောင်းသားတော်တော်များများဖမ်းခံခဲ့ရပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကတော့အခုလိုမျိုးကျောင်းသူကျောင်းသားတွေဆန္ဒပြကြတာကပြည်သူတွေရဲ့သူတို့ရဲ့အမြင်မကျေနပ်ချက်စိုးရိမ်မှုတွေကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတဲ့ဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုပြောဆိုခဲ့ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
April 26ရက်တောက်ကြနေညနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်Ranger ဒုက္ခသည်ရေရေရှည်တည်တဲ့အဖြစ်ရှာဖို့ကြိုးစားတဲ့နေရာမှာထိုင်းနိုင်ငံကကူညီသွားမယ်လို့ထိုင်းဝန်ကြီးချုပ်စရတာသာဗီစင်ကပြောပါရယ်ဒီကနေ့ဒီဘန်ကောက်မြို့တော်မှာဒီဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုလက်ခံကြိုဆိုတဲ့အခမ်းအနားတွင်မှာသူကအဲ့ဒါလိုပြောဆိုသွားတာပ
ါ Thailand appreciates Bangladesh's role in providing humanitarian assistance
2019ခုနှစ်ကတည်းကနေရဆွန့်ခွာခဲ့တဲ့ရွှေကြာဒုက္ခသည်တွေကိုလက်ခံပြီးလူသားချင်းစာနာမှုကူညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေကိုကျေးဇူးတင်နားလည်မိတဲ့အကြောင်းထိုင်းနိုင်ငံအနေနဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ခံပံ့ပိုးပေးခဲ့တဲ့အကြောင်းနဲ့ဒီပြဿနာရေရှည်အဖြေရှာနိုင်အောင်ကူညီသွားမယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုသွားတာပါထိုင်းဝန်ကြီးချုပ်သာဗီစင်ရဲ့ဖိတ်ကြားချက်အရဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာပြီးခဲ့တဲ့ပုံထုနေ့ကတည်းက6ရက်ကြာထိုင်းနိုင်ငံကိုရောက်နေတာပါနိုင်ငံခြားကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုကျန်းမာရေးဝန်ဆောင်မှုခီးသွွားလုပ်ငန်းကာကွယ်ရေးစတဲ့ဒီအကြောင်းအရာမျိုးစုံကိုဆွေးနွေးခဲ့ကြသလိုလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးဆစ်ဆက်ညှိနှိုင်းမှုတွေစတင်နိုင်ခဲ့တဲ့အကြောင်းကောင်းဆောင်တဦးကပြောပါတယ်။ဒါအပြင်ဆက်တဲ့နှစ်အတွင်းမှာဘင်္ဂလားဒေ့ရှ်ကောင်းဆောင်တဦးထိုင်းနိုင်ငံကိုပရမစုံချင်းလာရောက်တာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းရိုဟင်ဂျာဒုက္ခသည်300လောက်ကိုဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကရိုက်နှက်ပြီးတော့မြန်မာနိုင်ငံဘက်ကိုအနည်းဆုံး6ကြိမ်အတင်းကျပ်ပြန်ပို့ခဲ့တယ်လို့ဒေတာရင်းလူခွင့်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ 45 Rice အဖွဲ့ကြီးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီလိုမျိုးရိုက်နှက်ပြီးတော့ပြန်ပို့ခဲ့တဲ့ဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကတာဝန်ရှိတဲ့သူတွေကိုစုံစမ်းအရေးယူပေးဖို့ 45 Rice အဖွဲ့ကြီးကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံထဲမှာအကြမ်းဖက်ပဋိပက္ခတွေတိုးလာပြီးတော့အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေကိုသိရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ရက်ဆက်မှုတွေကြောင့်ထွက်ပြေးခိုလုံလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နေချာဆောင်တပ်ဖွဲ့ကရိုက်နှက်ပြီးတော့ပြန်ပို့ခဲ့တဲ့အပေါ်45 right အဖွဲ့ကြီးကကြေညာချက်မှာထုတ်ပြန်ပြီးတော့ရှုံချထားပါတယ်။ရခိုင်ပြည်နယ်မောင်နှောကနေ ထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်9ဦးကိုပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့ဧပြီလတွေထဲမှာ45 rights အဖွဲ့ကြီးကတွေ့ဆုံမေးမြန်းခဲ့ပြီးတော့သူတို့ကိုဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ဖွဲ့ကအတင်းကျပ်ပြန်ပို့ခဲ့တဲ့အကြောင်းနဲ့6ယောက်ကတော့သူတို့ရိုက်နှက်ခံခဲ့ရတဲ့အကြောင်းကိုပြောပြပါရယ်စစ်ကောင်စီတပ်နဲ့ AA အာရခတပ်တော်တို့ကြားရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြမစစ်တပ်ဖက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးတော့ NLA တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာဒုက္ခသည်တွေကိုမြမနိုင်ငံဘက်ကိုပြန်ပို့ခဲ့တာဖြစ်ပါရယ်ရှင်
မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကာကွယ်ဆေးထိုးတဲ့နှုံကျဆင်းလာခဲ့ပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ရောဂါတွေကိုကူးစက်နိုင်ချေတိုးလာတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကဒီကနေ့မှပဲသတိပေးလိုက်ပါတယ်။ဒါကြောင့်ကလေးသင်ငယ်တွေအတွက်ကာကွယ်နိုင်တဲ့ရောဂါတွေကူးစက်ခံရတာမျိုးမဖြစ်အောင်အချိန်မီကာကွယ်ဆေးထိုးကြဖို့ဧပြီလ24ရက်နေ့ကနေ30ရက်နေ့အတွင်းကမ္ဘာကာကွယ်ဆေးထိုးနယ်တိုက်ကြွရေးရက်သတ္တပတ်မှာ UNICEF ကတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲငှက်ဖျားယောဂါဟာမြန်မာနိုင်ငံကကလေးငယ်တွေအပါအဝင်လူကြီးသူငယ်ကြားမမရွေးလူတိုင်းယောဂါခံစားရနိုင်တာကြောင့်အနာဂတ်မှာငှက်ဖျားယောဂါကင်းအောင်ကြိုးစားကြပါစို့လို့ဆိုပြီးတော့လည်းမနေ့ကကြားရောက်တဲ့ကမ္ဘာငှက်ဖျားယောဂါတိုက်ဖျက်ရေးနေ့မှာကုလသမဂ္ဂကလေးမြတ်ရန်ပုံငွေအဖွဲ့ UNICEF ကနှိုးဆော်ပါတယ်ကမ္ဘာကလေးသင်ငယ်ဥယျာဉ်ရဲ့လေးပုံတစ်ပုံဟာပြိပခဖြစ်ပွားတဲ့နေရာတွေမှာနေထိုင်နေကြတာဖြစ်ပြီးတော့2023ခုနှစ်အတွင်းဒီမြန်မာအပါအဝင်ပြိပခဖြစ်ပွားနေတဲ့နိုင်ငံပေါင်း82နိုင်ငံအတွက်အရေးပေါ်ထောက်ပံ့ရေးပစ္စည်းနဲ့အသက်ကယ်ဆယ်ရေးပြည်လဲထူထောင်ရေးအတွက်အမေရိကန်ဒေါ်လာတန်190ကျော်ဖို့သုံးစွဲခဲ့တယ်လို့လည်း UNICEF အဖွဲ့ကြီးကသတင်းထုတ်ပြန်ထားပါတယ်ရှင်
သတင်းဘတ်6ဘတ်ကြာကမ္ဘာအကြီးဆုံးအထွေထွေရေကောက်ပွဲကြီးကျင်းပနေတဲ့အိန္ဒိယနိုင်ငံမှာတော့ဒီကနေ့တောက်ကြနေမှာတန်းနဲ့ချီတဲ့မဲဆန္ဒရှင်တွေဟာဒုတိယကြိမ်မဲပေးကြပါတယ်အိန္ဒိယမှာရွေးကောက်ပွဲကို9ကြိမ်ခွဲပြီးတော့ကျင်းပတာဖြစ်ပါတယ်။ဒီကနေ့မနက်9နာရီကနေစပြီးတော့မဲယုံတွေမှာလူတွေတန်းစီပြီးတော့မဲပေးခဲ့ကြသလိုတချို့နေရာတွေမှာတော့အပူလိုင်းဖြတ်တဲ့အတွက်ရာသီဥတုပူပြင်းတဲ့ဒဏ်ကြားတွေကပဲလူတွေတန်းနဲ့ချီပြီးတော့မဲပေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကပထမတကြော့မဲပေးမှုမှာတော့မဲပေးသူအရေအတွက်ဟာလွန်ခဲ့တဲ့2019ခုနှစ်အထွေထွေရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အရေအတွက်ထက်အနည်းငယ်လျော့ကျနေပြီးတော့ဒါဟာရာသီဥတုပူပြင်းလွန်းတာကြောင့်ဖြစ်နိုင်နေဆိုပြီးတော့သုံးသက်သူတွေပြောဆိုတာကိုအိန္ဒိယသတင်းတွေမှာဖော်ပြပါဗါးအခုရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်ရှိသူဥယေကတန်းတထောင်နီးပါးရှိပါတယ်ရွေးကောက်ပွဲတွေကိုတော့ဒီလ19ရက်နေ့မှာစတင်ပြီးတော့ဇွန်လ1ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်မဲရလဒ်တွေကိုတော့ဇွန်လ4ရက်နေ့မှာစပြီးတော့ရေးတွက်ပါမယ်အခုရွေးကောက်ပွဲမှာတော့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ BJP ပါတီကပဲပြန်ပြီးတော့အရွေးချယ်ခံရနိုင်တယ်ဆိုပြီးတော့ကြဲကြဲပြန့်ပြန့်တွက်ဆနေကြပါတယ်ရှင် တောက်ကြညာရဲ့ထိတ်တန့်ရောက်တဲ့နေ့ကိုမက်ခင်ဖြူထွေးနဲ့အတူပြပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့မင်းတက်ဝမတူးတိုက်နယ်ကျေးရွာနဲ့ဆေးရုံပေါ်မှာဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်မင်းတက်မြို့ဝမတူးစေယုံကိုစစ်တပ်ဘက်ကနေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်၄ဦးသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့တိုက်နယ်အမှတ်1ထဲကကြေးရွာတွေအပေါ်ကိုနောက်ထပ်ဘုံကျဲခဲ့တဲ့အတွက်30ဦးထပ်မင်းနဲ့စိုးရင်ဒဏ်ရာတွေရရှိခဲ့ရပါတယ်။အင်တာနက်လိုင်းတွေဖြတ်တောက်ထားပြီးတော့အခုလိုတိုက်ခိုက်တာကတော့လူခွင့်ရေးချိုးဖောက်တာလို့ဒေသတွေမှာရှိတဲ့ကာကွယ်ရေးတပ်ဖွဲ့တွေက VOA ကိုပြောပါရယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရယ်။
မင်းတက်မြို့နယ်တိုက်နယ်အမှတ်1ကဝမတူးစေယုံကိုဧပြီလ25ရက်မနေ့ည8နာရီကဘုံကျဲတိုက်ခိုက်ခဲ့လို့စေယုံမှာစေကူတမှုခံယူနေတဲ့လူနာ၄ဦးသေဆုံးသွားတယ်လို့ CDF မင်းတက်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းဟွာအုံးက VOA ကိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကမနေ့ကဒီလေကြောင်းတိုက်ခတ်မှုမှာစေယုံမှာစေကူတမှုခံယူနေတဲ့လူနာ၄ဦးပေါ့နော်ဝယ်ချင်းပြီးဆုံးနေ15ဦးကျော်တရားရည်ပြင်းပြထန်ထန်ရရှိတယ်ပေါ့နော်ဒီချက်လည်းမကဖြစ်နိုင်ねမနေ့ညကနေကျွန်တော်တို့ဒီလူနာတွေကိုဒီဆရာဝန်တွေဆေးဖွဲ့တွေကဒီဆေးဖြစ်တဲ့နေရာမှာစေကူတာမှုတွေဆက်လက်လုပ်ပေးနေတယ်ဆိုတော့အရေးတွက်ကတော့ဒီချက်မကများနိုင်တယ်ပေါ့နော်ဟိုလောပထမကျွန်တော်တို့အတည်ပြုထားနိုင်တာဟို15ဦးကျော်ကျော်လောက်တရားရထားတယ်ပေါ့ဟုတ်ကဲ့
ဒီတိုက်ခိုက်မှုကြောင့်ဆေးရုံနဲ့ဝန်တန်းအင်အားတွေလည်းမိလောင်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ဧပြီလ26ရက်ဒီကနေ့မနက်ပိုင်းမှာလည်းတိုက်နယ်အမှတ်1ထဲကကျေးရွာ၂ရွာအပေါ်ကိုလေကြောင်းကနေနောက်ထပ်ဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူဦးရေထပ်တိုးလာနိုင်တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်ခံရချိန်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပြီးစစ်ကောင်စီဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။လက်ရှိချိန်ထိဝမ်မတူးကျေးရွာကပြည်သူတွေဟာဘေးလွတ်ရာတောတောင်တွေထဲမှာတိမ်းရှောင်နေကြရပါတယ်။ဆက်သွယ်ရေးလိုင်းတွေဖြတ်တောက်ထားပြီးအခုလိုတိုက်ခိုက်တာဟာလူခွင့်ရေးချိုးဖောက်တဲ့လုပ်ရာဖြစ်တယ်လို့ CDF မင်းတပ်အဖွဲ့ကတာဝန်ရှိသူတဦးကလည်းအခုလိုပြောပါတယ်
။အခုလောလောဆယ်ကတော့ ဒီမင်းသားဒီ12ကြီးတော့မှာရှိတဲ့ရွာလုံးကပြည်သူတွေဟာလေးချောင်းအန်ဒရယ်ကြောက်ပေါ့လေပြီးလွတ်နိုင်မယ်လို့ယူဆရတဲ့တော်တော်နေတယ်ဟိုဒင်းချောင်းပြီးတော့မှာအခက်အခဲများရှိပါတယ်ဆိုတော့ကျွန်တော်တို့အားလုံးဟိုစကားစားတော့တီးထားတဲ့အတိုင်းပဲကျွန်တော်တို့ဒီ internet power phone line ရောကျွန်တော်တို့ဖြတ်တောက်ထားတာဟာမင်းတမ်းမျိုးတွေကိုဖြတ်တောက်ထားတာဟာကြာပြီဆိုတော့ကျွန်တော်တို့ရဲ့ပြည်သူတွေရဲ့အခက်အခဲတွေကိုပြင်ပကပနဲ့ချားလို့ဒီကျွန်တော်တို့မတိနိုင်အောင်ပေါ့လေကျွန်တော်တို့လူခွင့်ရေးချိုးဖောက်တဲ့လုပ်ရဖြစ်ပါတယ
်ဝမ်မတုဆေးယုံဟာအရင်ကလည်းလေကြောင်းကနေတက်ခတ်ခံရဘူးပြီးပြန်လဲပြုတ်ပြင်တိဆောက်ထားတာဖြစ်တယ်လို့ဆေးယုံမှာမင်းတမ်းမျိုးကပြည်သူတွေပြင်မကွေးတိုင်းကြောက်ထုစော်ထီလင်းစတဲ့မြို့နယ်တွေကပြည်သူတွေပါလာရောက်ဆေးကုသတဲ့ဆေးရုံတရုံလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့မင်းတက်ဝမသူတိုက်တဲ့ဆေးရုံနဲ့ကျေးရွာတွေပေါ်မှာဘုံကျဲတိုက်ခိုက်ခံရတဲ့နောက်ဆုံးရအခြေအနေတွေကိုစူးစိပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်မှာမနေ့ညတုန်းကတကြောပြန်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားတဲ့အခြေအနေကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNL PDF ပူးပေါင်းတပ်တို့ကြားမှာမနေ့ဧပြီလ25ရက်နေ့ညကတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်ပွားပါတယ်။စစ်ပေးဆောင်ပြည်သူတွေကနေကြာပါရှိတဲ့တောင်ရင်မြစ်အနီးကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။မြဝတီမြို့မှာလည်းဘယ်လမ်းကြောင်းကနေဝင်လာမှန်းမသိတဲ့လက်နက်ကင်ထားတဲ့စစ်ကောင်စီတပ်သားအင်အားထောင်ကနန်းလောက်နီးနီးပြန်ပြီးတော့ရောက်လာနေကြတယ်လို့ဆိုပါတယ်။ဒီကြောင့်ထိုင်းမြန်မာကနေပြီးတော့ VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်တွေအကြားမြဝတီမြို့မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ကောင်စီကမနေ့ကြာသာပတေးနေ့ညကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်ခဲ့ပါတယ်။ဒီအတွက်မဲဆောက်ကနေပြန်ကြတဲ့ဒုက္ခသည်တွေကခလူးလေးမင်းလက်ပံကရွာသားတွေကတောင်ရင်မြစ်အနီးကိုထပ်ပြီးတော့ထွက်ပြေးလာနေကြတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့က VOA ကိုအခုလိုပြောပါတယ်
မနေ့ညကဒီလေးကြီးကပကဆွဲတော့ဂုံဆွဲတော့ဂုံကနေပြီးတော့ဒီဘက်ဖလူးလေးကြီးသူတို့လေနဲ့ကျဲတာရောလက်နဲ့ကြီးပစ်တာရောအကုန်လုံးစုစုပေါင်းအလုံး100လောက်ရှိတယ်တဲ့အာဒီနေ့မနေ့အာကျွန်တော်တို့ဆစ်ဆောင်တပ်ဖို့တော့အဲ့ဒီဖလူးလေးဆစ်ဆောင်စခန်းအာပြောခဲ့တာဟုတ်ဖလူးလေးရလာတရတော့အဲ့ဒီဆစ်ဆောင်စခန်းကိုတိုးလာတာဒီနေ့တရတော့2000ကျော်ပြီလို့သိရတယ်အာအရင်တုန်းကတော့အဲ့ဒီဆစ်ဆောင်စခန်းမှာ1000ကျော်ပေါ့ရှိတယ်ဒီနေ့1000ကျော်ရှိတယ်အာကျန်တဲ့သူတွေကတော့သူအီးဆက်ရနေရာကိုဟိုရှောင်ရတယ်လို့ပြောတယ်ပေါ့နော်
မြဝတီမြို့ကိုပြီးခဲ့တဲ့ဧပြီလ12ရက်နေ့ကစပြီးပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားပြီးဧပြီလ22ရက်နောက်မှာပြန်လည်ဆုတ်ခွာသွားပြီးဆိုပြီးကြေညာခဲ့ပေမဲ့လက်တလောမှာဘသူတွေရဲ့လက်ထဲမှာရှိနေတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမရှိသေးပါဘူးစစ်ကောင်စီရဲ့လက်အောက်ခံကရင်နယ်ခြားစောင့်တပ် BGF ဟာနှစ်ဖက်လုံးကိုအစဉ်ပြေအောင်ဆက်ဆံနေပြီးလက်တလောမှာ BGF ကနေရာယူထားတာကိုတွေ့နေရပါတယ်အခုရက်ပိုင်းအတွင်းမှာတော့ဘယ်လမ်းကြောင်းကနေဝင်လာတယ်လဲဆိုတာကိုမသိရတဲ့လက်နက်ကင်ထားတဲ့စစ်ကောင်စီတပ်သားတွေအများအပြားပြန်ရောက်လာတယ်ဆိုပြီးမြဝတီမြို့ကန်တွေကဆိုပါတယ်ဒီရက်ပိုင်းမှာပဲမြဝတီမဲဆောက်ချစ်ချည်တရားတစ်ကောနှစ်ပါမြန်မာဘက်ကပိတ်ထားပြီးထိုင်းဘက်ကဝင်လာသူတွေကိုပါလက်ခံနေတာတွေ့ရပါတယ်စစ်ကောင်စီတပ်သားတွေမြဝတီမြို့ကနေရာအတော်များများမှာနေရာဝင်ယူလာတာနဲ့ပတ်သက်လို့မြို့ကန်တွေကတော့ BGF တပ်တွေကလက်နက်ပေးပြီးကူညီနေတယ်လို့သုံးသပ်နေကြတယ်လို့လည်းပြောပါတယ်
။မြဝတီမြို့ရဲ့အခြေအနေကတော့အားလုံးကတော့ဟိုလက်ရက်တဲ့အခြေအနေဆိုတော့အခုကတချို့မြဝတီမြို့ရဲ့တချို့ဖုံးကြောင်းတွေမှာဒီစကားစားတပ်တွေပြန်ပြီးတက်ဆွဲနေတယ်တော်များ။ Concrete တောင်ကြီးအဲဒီရိုးမတောင်ကြီးဘက်ကလည်းဆက်လာတာမရှိဘူး။စကားစားတွေရောက်လာတယ်ဆိုတော့ဘယ်လိုရောက်လာလဲပေါ့အဲ့ဒါအဲ့ဒါလက်ရက်ဒီမြို့ပေါ်ရှိတဲ့ဖုံးကြောင်းတွေနောက်ဖျားကုန်းတွေမှာစက္ကစားတက်တာတွေစစ်တာစတော်များဆိုတော့နောက်တစ်ချက်ကသူတို့တက်လာတဲ့ဒီကော့ကရိတ်ဒီတောင်ကြီးမှာပဲအဲရှိနေသေးတယ်ပေါ့နော်အဲဒီစက္ကစားရဲ့စစ်ကြောင်းတွေကအဲဒါပေမဲ့အဲ့ဒီလက်ပြီးရောက်လာတဲ့စက္ကစားတွေကဘယ်ဟန်နေဘယ်လိုရောက်လာလဲဆိုတော့လက်သေချာမသိနေဟိုမတင်ကြရပဲပေါ့နော်ဆိုကြတဲ့ထိုင်းဘက်ကနေပြီးတော့ဒီရပ်သားတွေနဲ့အဲပြောင်းဝင်လာလို့လည်းကြားပြရတယ်အဲ့တော့ BGF ကများတည်သေးသလားပို့နေသလားပေါ့အဲဒီကြတော့ BGF ကတော့ခမင်းတော့ပို့တာတော့ကြားတယ်အာတံတားကတော့နှစ်ခုလုံးပိတ်ထားသေးတယ်တံတားနှစ်ကကုံဝင်တဲ့ပောက်ကတံတားတစ်လူဝင်တဲ့ပောက်ကထိုင်းဘက်ကပြန်သွားရင်လက်ခံတယ်ဟိုမှာပြည်လာတာလက်မခံဘူ
းညဝတီမျိုးကအုတ်ချုပ်ရဲ့အဖွဲတွေလည်းတိမ်းရှောင်နေကြတာကြောင့်စစ်ကောင်စီကမကြခင်မှာမျိုးကိုလက်ပတ်နိုင်ရေးလုံသွားမှာဖြစ်တယ်လို့ကုံတွေရေးစစ်ဆင်မှုတွေပြန်လည်အသက်ဝင်ရေးတိုက်ပွဲကြောင့်ပျက်စီးသွားတဲ့အဆောက်အဦတွေကွန်ပျူတာစနစ်တွေကိုပြုတ်ပြင်နေတယ်လို့လည်းစစ်တပ်နဲ့နှီးစပ်တဲ့အတိုင်းဝိုင်းတွေကပြောနေကြပါတယ်ဒါပေမဲ့ပူးပေါင်းတပ်ဖွဲ့တွေကလည်းဗ ဘယ်အချိန်ပြန်လဲဝင်ရောက်လာမလဲဆိုတာကိုမသေးကြသေးတဲ့အတွက်စိုးရိမ်စိတ်တွေလည်းရှိနေတယ်လို့လည်းဆိုပါရယ်လက်တလောမှာတော့မြောက်ဒီမြို့မှာလူလူကတော့ကြီးလက်စားစားဘဝနဲ့နေထိုင်အိပ်ဆက်နေရပြီးအချိန်မတော်မှာလေကြောင်းတိုက်ခိုက်မှုတွေကြုံရမှာကိုလည်းစိုးရိမ်နေကြပါရယ်ရှင
်ဒါကတော့မြဝတီဘက်မှာစစ်ကောင်စီတပ်နဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA PDF တို့ကြားမှာတိုက်ပွဲတွေအပြင်းထန်ပြန်ပြီးတော့ဖြစ်ပွားနေတဲ့အခြေအနေကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါရယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးပြည်ပခါတွေအကြောင်းကိုလည်းတင်ပြပေးကြပါရယ်ရခိုင်ပြည်နယ်တွင်းကမြို့နယ်၄ခုလောက်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာဒီရက်ပိုင်းရင်ဆိုင်တိုက်ပွဲတွေအတော်လေးပြင်းထန်လာနေပါတယ်။ရခိုင်တောင်ပိုင်းကတန်တွဲနဲ့တောင်ကုတ်ကြားမှာလည်း၃ရက်ဇက်တိုက်တိုက်ပွဲတွေပြင်းထန်နေပါတယ်။နောက်အန်းနဲ့ဘူးတီတောင်မောင်တော့ဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေသေးပဲလို့ဒေသခံတွေက VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကတော့တိုက်ပွဲတွေဖြစ်နေတဲ့နေရာတွေအပြင်တခြားမြို့နယ်တွေကိုပါလေကြောင်းကရောရေကြောင်းကပါလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတွေကျန်ရှိနေသေးတဲ့မြို့နယ်တွေကတောင်ကုန်းတန်တွဲအန်းနဲ့ဘူးတီတော်မောင်းတော့ဘက်မှာစစ်ကောင်စီနဲ့အေအေကြဒီရပိုင်းတိုက်ပွဲတွေပိုပြင်းထန်လာနေတာပါ။ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်နဲ့တောင်ကုန်းမြို့နယ်ကြားမှာဆိုရင်လည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့တန်တွဲဒေသခံမြို့သူမြို့သူကပြောပါရယ်။
လီရင်ကလည်းဟုတ်လီရင်ကလည်းအခုလက်ရှိဒီတိုက်ပွဲရှိနေတဲ့ပတ်ဝန်းကျင်မှာပဲလီရင်နဲ့ဘုန်းကျဲတာတို့ဘာလို့တော့ရှိပါလဲဟုတ်မြို့ပေါ်မှာတော့လီရင်ဝဲတာရှိတယ်ဒါပေမဲ့ဒီဘုန်းကျဲတာတို့ဘာလို့တော့မသိဘာမရှိပါဘူးဟုတ်ဟုတ်တယ်ရတိုက်ပွဲပို့ပြီးတော့ပြင်းထန်လာတယ်ပေါ့ဒီအရင်ကဆိုလို့ရှိရင်တော့တစ်ဖက်တည်းပြစ်ခတ်တာတွေများတယ်ပေါ့အခုနောက်ပိုင်းကျတော့ထိတိုက်တိုက်ပွဲဖြစ်တာတို့ဘာလို့လဲဟိုနည်းနည်းစိတ်သာတယ်လို့တော့ပြောလို့ရတယ်ဟုတ
်လက်ရှိတိုက်ပွဲနေရာဟာတန်တန်းမြို့နယ်နဲ့နောက်ကုန်းမြို့နယ်ကြဒေါ်မြကြီးရွာနီးမှာဖြစ်ပြီးတော့စစ်ကောင်စီဘက်ကလေကြောင်းရေကြောင်းတွေနဲ့အပြင်းထန်ခုခံတိုက်ခိုက်နေတာပါအခုလိုတိုက်ပွဲတွေကြောင့်အနီးအနားကြီးရွာကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြသလိုတောင်ကုန်းမြို့ကတချို့လည်းမြို့ရင်းတိုက်ပွဲဖြစ်လာမှာကိုစိုးရိမ်တာကြောင့်တိတ်ဆောင်နေရတယ်လို့တောင်ကုန်းမြို့ကတကူကပြောပါတယ
်ဟိုကျွန်တော်သတင်းပြောရမယ်ဆိုရင်တော့ဟိုက3ရက်4ရက်ဒီနေ့ဆို4ရက်တည်းပေါ့ဒီကတော့ဒီကဆိုရင်မနှစ်ဆယ်လောက်မှာအဲ့မှာရွှေလေးမရောက်ခင်အဒေါ်မြနဲ့ဒီတော့ပရိရေကပေါ့အဲ့ကြမှာဘလောက်ဖြစ်တာပေါ့ဟိုတင်းမင်းတပါဆိုတော့အမှအပေါ်ကပုံးတွေကြည့်ရလီရင်နဲ့အခောက်ခောက်ခါခါလာကြည့်တယ်နောက်ပြီးရင်အဲ့ဟိုပင်လေကလဲနေကြည့်နေနေပြီးကထုတယ်အဲ့လိုဆိုကြတာပေါ့ဟုတ်တယ်အဲ့ဒါတော့သူ့ရင်နေရတာပေါ့ညာဟိုဟိုတချို့ကဆိုရင်လည်းအမှဒီသားကဆွတ်ခေါ်ပြီးအမှဟိုဖက်ဟိုမှာဆွေမျိုးရှိတဲ့နေရာဖက်ကိုရှိတဲ့လူတွေရှိတာပေါ့တော်စရာမရှိတဲ့လူမှတော့ကိုယ့်အိမ်မှာကိုနေပြီးအဲ့လိုတော့နေကြတာပေါ့
ဒါပြင်နောက်ပိုင်းတိုင်းစစ်ဌာနချုပ်တီရှိတဲ့အမ်းမြူနယ်အတွင်းကစစ်ကောင်စီရဲ့အကြီးဆုံးဗျူဟာကုန်းဖြစ်တဲ့တောဟိန်တောင်ဗျူဟာကုန်းကိုအေအေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းရေကြောင်းပါဝင်လက်နက်ကြီးပစ်ကူတွေနဲ့အပြင်းထန်ခုခံနေတယ်လို့ရခိုင်နိုင်ငံရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကပြောပါတယ
်ဒီရပ်ပအတွင်းပေါ့လေဒီအမ်းမြူနယ်နဲ့အဲ့မြေပေါ်မြို့နယ်အစပေါ့လေနော်အဲ့မှာတောဟိန်တောင်ဗျူဟာပါဝင်ခြင်းမှာတော့တိုက်ပွဲတော်တော်လေးကျွန်တော်များများပြင်ခံနေတယ်လို့ပြောလို့ရတယ်အဲ့မှာလေကြောင်းရောဒီရေကြောင်းကပါဒီလှမ်းပြီးတော့ဒီချစ်ကောက်ဒီပါနဲ့လှမ်းပြီးတော့ပြည့်နေတာလို့တော့တွေ့တယ်ပေါ့လေတော်မနေ့ကဆိုလို့ရှိရင်တိုက်ပွဲကတော်တော်လေးပြင်းထန်တယ်လေ၃လေးစီးလာပြီးတော့ဒီဘုံချတာမျိုးပေါ့နော်အခုလေးဒီကျွန်တော်ပြောနေရရှိမှာပဲဒီဂျက်ဖိုက်တာနဲ့လာပြီးတော့ဒီလာပြည့်နေတာမျိုးတွေ
ပြီးခဲ့တဲ့လကလေးကတိုက်ပွဲတွေပြင်းထန်နေတဲ့ဘူးတီတော်မောင်းတော့ဘတ်တွေမှာလည်းစစ်ကောက်စီနဲ့အေးအေးတက်ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့ဒီရပိုင်းအတွင်းမှာပဲစစ်ကောင်စီတပ်စခန်းတချို့ကိုအေကသိမ်းပိုက်ထားရှိပါတယ်။ဒါပြင်တိုက်ပွဲအတွင်းဘူးတီတောင်မျိုးပေါ်ကနေအတော်များများနဲ့မိရှုဖြက်စီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်နိုမာလအတွင်းကစတင်ခဲ့တဲ့ကြောပြန်ရခိုင်တိုက်ပွဲမှာဒီကနေ့ထိဆက်လက်ပြင်းထန်နေတာဖြစ်ပါတယ်။တိုက်ပွဲအတွင်းအရသာသေဆုံးသူ180ကျော်နဲ့ထိခိုက်ဒဏ်ရာရှိသူ460ကျော်အထိရှိတယ်လို့အေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပြင်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူ3သိန်းကျော်အထိရှိလာနေတယ်လို့လည်းအေးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာဒီရပိုင်းရင်ဆိုင်တိုက်ပွဲတွေပိုပြီးပြင်းထန်လာနေတဲ့အခြေအနေကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရပိုင်းထဲမှာပဲမြန်မာနိုင်ငံမှာအပူချိန်ပြင်းထန်လာနိုင်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်လာမယ့်ဧပြီလ28ရက်နဲ့28ရက်နေ့မှာနေ့အပူချိန်ပိုပြီးတော့ပြင်းထန်လာနိုင်တာကြောင့်မလို့သတိထားပြီးနေထိုင်ကြပါလို့မိုးစလာဌာနကသတိပေးချက်ထုတ်ပြန်ပါတယ်စံချိန်တင်အပူမြင့်လာတွေဖြစ်လာနိုင်တာမို့လို့နောက်ဆက်တွဲအနေနဲ့ ပြင်းတိုက်တာမိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်ဆိုပြီးသတိပေးထားပါတယ်။ကျန်းမာရေးပညာရှင်တွေဘက်ကလည်းဒီရာသီဥတုအခြေအနေကြောင့်မို့လို့ကျန်းမာရေးထိခိုက်မှုတွေရှိလာနိုင်တယ်ဆိုတာကိုသတိပေးထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်မြတ်ဒဇင်အောင်ကတင်ပြပေးထားပါတယ်
။ El Niño ရာသီအကျိုးဆက်အဖြစ်နဲ့အပူချိန်မြင့်မာတဲ့တံကိုမြန်မာနိုင်ငံမှာတည်းမကအရှိတောင်အာရှအပါဝင်အာရှနိုင်ငံတော်တော်များများရင်ဆိုင်နေရပါတယ်။အပူချိန်မြင့်တက်မှုနောက်ဆက်တွဲတည်ရောက်မှုတွေကိုသတိထားကြဖို့အာရှနိုင်ငံတော်တော်များများမှသတိပေးချက်တွေထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာတော့မြန်မာနိုင်ငံအလဲပိုင်း6မြို့ဟာကမ္ဘာအပူဆုံးနေရာတစ်ခုအနေနဲ့သတ်မှတ်ခံရတဲ့အထိနေအပူချိန်တွေပြင်းထန်နေတာပါ။လာမယ့် April 29နဲ့ 28 ရက်နေ့တွေမှာနေအပူချိန်ပိုပြင်းလာနိုင်ပွဲရှိတာမို့ပို့ပြီးတော့သတိထားနေနိုင်ဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဥကြုံမှုကပြောပါတယ
်ဟုတ်ပါဘောနမြန်မာနိုင်ငံမှာတော့ဥပဒေကြီးတော့ဘူလိုင်းပုံစံမျိုးတော့မရှိသေးဘူးဘောနပုံချိန်တော့အနေဥပဒေကြီးတော့29 28မှာတော့အနေငယ်မြင့်လာမယ့်အနေအထားမျိုးရှိပါတယ်။အဲတော့မိုးရွာပြီးတော့ပြန်ပူလာမယ့်အနေအထားမျိုးပါဘောနဒီကာလတွေကတော့ကျွန်တော်ကနေဥပဒေကြီးမြင့်တဲ့အထားဆိုညနေပိုင်းမှာမိုးရွာမယ်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပူလာမယ်ဘောနအဲ့လိုမျိုးဒီအဲ့လိုမျိုးတော့ဟိုတလဲပြန်ပြန်ချင်းတယ်ဘောနဟုတ်ကဲ့
စကိုင်းမန္တလေးနဲ့မကွေးတိုင်းတွေမှာအမြင့်ဆုံးပူပြင်းနိုင်ပွဲရှိတယ်လို့လည်းပြောပါရယ်။ပြီးခဲ့တဲ့မတ်လအလယ်လောက်ကစပြီးတော့အပူချိန်မြင့်တက်နေတာဖြစ်ပြီးမတ်လကုန်ဧပြီလအစပိုင်းမှာအမြင့်ဆုံးအပူချိန်တွေအနေနဲ့နေ့အပူချိန်စံချိန်သစ်တင်တဲ့ဒေသတွေရှိခဲ့ပါရယ်။ဒီဒေသတွေကတော့6ဇောင်းတူရေမြို့နယ်တို့ဖြစ်တယ်လို့မိုးစလာကထုတ်ပြန်ထားပါရယ်။ရေမြို့နယ်ဟာနှစ်ပေါင်း60အတွင်းအမြင့်ဆုံးအပူချိန်စံချိန်တင်ခဲ့ပြီး 39.5 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။ချောက်မြို့မှာလည်းနှစ်ပေါင်း56နှစ်အတွင်းအမြင့်ဆုံးအပူချိန်စံချိန်သစ်တင်ခဲ့ပြီးတော့နေ့အပူချိန်ဟာ 45.2 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့ပါတယ်။ဆောင်းလူမျိုးရဲ့နေအပူချိန်စံချိန်သစ်ကတော့နှစ်ပေါင်း38နှစ်အတွင်းအမြင့်ဆုံးအပူချိန်ဖြစ်ခဲ့ပြီး 40.9 ဒီဂရီဆဲလ်ဆီယပ်အထိရှိခဲ့တယ်လို့မိုးစလာကထုတ်ပြန်ထားပါတယ်။စံချိန်တင်အပူမြင့်နာရီဖြစ်လာနိုင်တာမို့နောက်ဆက်တွဲအနေနဲ့လေပြင်းတိုက်တာမိုးသီးကြွေတာအပြင်မိုးကြိုးပစ်ခံရတာတွေလည်းရှိလာနိုင်တယ်လို့သတိပေးပါတယ်။
ဒီအပူချိန်မြင့်တက်လာရင်ဆိုရင်ဆောင်းလူတွေကဒီမိုးလဲညနေပိုင်းဒီမှာကျွန်တော်ကမိုးတင်တော်ချက်ထုံးတွေဖြစ်ပြီးတော့မှာပေါ့နော်ဒီမိုးတင်တော်ဖြစ်တာကျတော့အဲ့ဒါကျတော့သူကမိုးကြီးတဲ့အနေအထားမျိုးတော့မရှိဘူးပေါ့နော်သူကတော့မိုးသီးချွေလာတို့လေပြင်းတိုက်တာတို့ပေါ့နော်ဒီအမျိုးတွေရှိလာနိုင်တယ်နောက်တစ်ခါတော့လျှက်စီးတဲ့အမိုးကျဖြစ်တဲ့ဖြစ်စဉ်တွေဒီဖြစ်စဉ်တွေပေါ့နော်ဒီဖြစ်စဉ်တွေကဒီအပူကြောင်းတွေနောက်တစ်ခါတော့ဒီကာလ transition period ရဲ့မိုးတုံဝင်ကြားကာလဖြစ်တဲ့ဟင်ကြတော့ဟိုအပြောင်းလဲညတဲ့ကာလဖြစ်တဲ့ဟင်ကြောင့်ဒီအမျိုးကာလတွေမှာတော့ဒီလျှက်စီးတဲ့အမိုးကျဖြစ်တဲ့အမျိုးတွေနဲ့ဒါအဲ့ဒီလူတွေကတော့ဆောင်းတို့လည်းကျွန်တော်တို့ဒီရင်းတိုက်ကြတို့ပိုးသီးကြွေတာတို့ပြန်မျိုးတွေပေါ့နော်ဒီပြန်မျိုးတွေဖြူတင်ပြီးတော့တတိပြုတင်ပါတော့
ဒီကနေ့နေ့လယ်ပိုင်းမှာလဲရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာလေပြင်းတိုက်ခတ်ခဲ့တဲ့အတွက်နေတချို့ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါရယ် April 24ရက်နေ့လယ်ကမကွေးတိုင်းတောင်တွင်းကြီးမြို့နယ်နဲ့မင်းလှမြို့တို့မှာလဲမိုးရွာပြီးတော့လေပြင်းတိုက်ခတ်ခဲ့ပါရယ်နေပြည်တော်စကိုင်းမန္တလေးမကွေးနယ်ပဲခူးတိုင်းနေမှာဒီရပိုင်းတွင်နေအပူချိန်အနည်းငယ်တိုးလာနိုင်တယ်လို့လည်းပြောပါရယ်။ကျမကြီးပညာရှင်ဒေါက်တာကျော်မင်းထွန်းကတော့ဒီလိုရာသီဥတုအခြေအနေကြောင့်ကြောက်ကတ်ထိခိုက်နိုင်တာရေဓာတ်ခန်းခြောက်တာတွေဖြစ်နိုင်တာမို့ရေမြဲများတောက်ကြဖို့နဲ့အပူကြီးတာနဲ့နောက်ဆက်တွဲကိုအပူချိန်မြင့်ပြီးတော့သတိလစ်တဲ့အထိဖြစ်နိုင်တယ်လို့သတိပေးပါရယ်။ဒီကာလမှာရေဓာတ်မဆုံးရှုံးရအောင်ရေမြဲများတောက်တာဒါစာတောက်တာအုံရီတောက်တာမျိုးတွေလုပ်ပေးဖို့ပူပြင်းတဲ့နေ့လယ်ပိုင်းမှာရေချိုးတာရေဖြန်းထားတဲ့တမန်တလင်းပေါ်မှာအိတ်တာရေဖြန်းအုပ်ကိုကိုယ်မှာပတ်ပြီးတော့အိတ်တာမျိုးတွေမလုပ်ဖို့သတိပေးထားပါတယ
်။ရှားမယ်ဘယ်တော့မှဆိုတော့အထူးထွက်မြောက်တော့နှုံးတယ်နှုံးမယ်တွတ်တက်မယ်ဖီဘက်တစ်ခါလေးအေးမယ်ကုလက်ကြီးကိုက်မယ်ပြင်းမဲမယ်နွမ်းနေမယ်ပေါ့နော်ကြောက်တာအမှုကြောင့်ဖြစ်တဲ့ဒီကျွန်တော်တက်တာမျိုးပေါ့နော်အဲ့ဒါအတူတူပဲတရားတော်အပေါ်ပေါ့နော်လူတွေဆောက်ပြီးတော့တက်သွားပြီးတော့အဲ့ဒီအချိန်မှာကျွန်တော်တို့ဒီတတိယကမျိုးပေါ့နော်အတူတူအဲ့လိုမျိုးကိုဒီကြုံတွေ့ရနိုင်တယ်ပေါ့နော်အဲ့ဒီကကြတော့ဖြစ်လာရင်လည်းအသက်အရွယ်ထီကိုကျွန်တော်တို့ဆိုရှယ်နိုင်ငံကြီးကိုဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးယူဆိုင်ဖို့လိုအပ်တယ်အထူးသဖြင့်အသက်ကြီးပိုင်းပေါ့နော်သူအသက်ကြီးပိုင်းနေကျွန်တော်အခန့်ရှိတဲ့လူတွေဒီကလေးဟိုအငယ်တွေပေါ့နော်အဲဒီတရားစီကြောက်ကြောက်ကပေါ့နော်
အပူချိန်မြင့်တဲ့တံကိုလက်တလုံးမှာမြန်မာနိုင်ငံတစ်ခုတည်းခံစားနေရတာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေအပြင်အာရှနိုင်ငံတွေမှာလည်းဒီတံကိုခံစားရပါတယ်။မြန်မာနိုင်ငံသားအများပြားနေထိုင်တဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာလည်းအခုရက်ပိုင်းတွင်အပူဒဏ်ကြောင့်အသက်ဆုံးရှုံးမှုတွေရှိတဲ့အကြောင်းသတင်းတွေမှာဖော်ပြသလိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအပူလိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်။
မမတဲ့စင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုံးလင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ26ရက်တောက်ကြနေညပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်2024ခုနှစ်အတွက်နော်ဝေနိုင်ငံရဲ့အထင်ကရ Oftab Subsam နိုင်ငံတကာလုံသမားတမကအခွင့်ရေးစုကိုမြန်မာနိုင်ငံကအလုံသမားရေးဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့မတ်ခိုင်ဇာအောင်ချီးမြှင့်ခံရပါတယ်နော်ဝေစက်မှုနဲ့စွန့်ရင်အလုံသမားတမကINFLD ကနေချင်းမြင့်တဲ့ဒီစုကတော့သူ့ကိုဂုဏ်ပြုတာထက်မြန်မာနိုင်ငံတွင်းကဖိနှိပ်ခံအလုသမားတွေနဲ့အတူသွေးစီမှုနဲ့ထောက်ခံမှုကိုပြရာရောက်လို့ဝမ်းသာဂုဏ်ယူပါတယ်လို့မတ်ခိုင်ဇာအောင်ကပြောပါတယ်မြန်မာနိုင်ငံကုံထုတ်ဆက်မှုအလုသမားအဖွဲ့ချုပ် IWFN ရဲ့ဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာအလုသမားအဖွဲ့ချုပ် CTUM ဘဟုအလုအမှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့မတ်ခိုင်ဇာအောင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ကင်ဖြူတွေကတင်ဆက်ထားတာရှုစားနာဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါမက်ခန်စာအောင်ရေအခုလို view ရေအတွက် view အမျိုးသမီးကဏ္ဍအတွက်ပေါ့နော်တိတဲ့အချိန်ပေးပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတာကိုကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့မင်္ဂလာပါရှင်ဟိုကျွန်မဆက်တယ်ပြီးတော့မေးမြန်းတာလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအရင်ဆုံးပြောချင်တာကတော့ congratulations ပါဘာကြောင့်လဲဆိုတော့အခုဒီ Norway နိုင်ငံကအလုပ်သမားတမကအဖွဲ့ချုပ်ကနေပြီးတော့ချီးမြှင့်တဲ့ other person စုကိုဒီနှစ်2024ခုနှစ်အတွက်ဒါမြန်မာနိုင်ငံကအလုပ်သမားအခွင့်အရေးနော်ဦးဆောင်လှုပ်ရှားနေသူအမျိုးသမီးတယောက်အနေနဲ့ဒီနှစ်မှာရရှိလိုက်တဲ့အတွက်ကြောင့်မလို့အထူးပဲဂုဏ်ယူပါတယ်လို့လည်းပြောချင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါဆိုတော့အရင်ဆုံးဒါနဲ့ဆက်ဆက်ပြီးတော့ပဲမေးလိုက်ချင်ပါတယ်အဲ့တော့အခုလိုမျိုးစုရလိုက်တဲ့အပေါ်မှာဘယ်လိုများခံစားရလဲရှင့်
ဘလို့ခံစားရလဲဆိုတော့သူ့ရွေးချယ်လိုက်တယ်လို့ကျွန်မဟိုအကြောင်းကြားတဲ့အချိန်မှာပေါ့နော်ကျွန်မဟိုဘာပြန်ပြောရမှန်းလည်းမသိဘူးအဲဆိုတော့တင်နေတင်တော့ကလည်းကျွန်မတော့မသိဘူးသို့တော့လည်းတင်ပေးတဲ့ဒီအပီဆိုင်ရာအဖွဲ့တစ်ခုကနေပြီးတော့မှအကြောင်းကြားတဲ့အခါမှာဩသူတို့တင်လိုက်တယ်ပေါ့နော်တင်လိုက်တယ်ဆိုတဲ့ဟာကိုငါ့ကိုအကြောင်းကြားရပေါ့အဲဒီနေထားပဲရှိပြီးတော့ကို့မှာဘလို့မှဟိုမမျော်လင့်မလို့နော်ဒီလိုစုဆိုတာရဖို့ဆိုတာလေလွယ်တဲ့ကိစ္စမဟုတ်ဘူးလေအဲကိုဒါမဲ့ကိုဆက်သွက်ကြောင်းကြတဲ့ချိန်မှာအဲနည်းနည်းဆွန့်အားသွားပါဘောနော်ဆွန့်အားသွားတယ်ဘာပြောမှမသိဘူးဒါမဲ့အဲနောက်ပိုင်းကျတော့ကျွန်မဘလို့ခံစားရလဲဆိုတော့ဝမ်းတာတယ်ဂုံယူတယ်ပေါ့နော်ပြီးတော့ကျတော့ဝမ်းလည်းနေတယ်အဲဘာဝမ်းတာလည်းဂုံယူရပါလဲဆိုတော့ကျွန်မတို့ဒီစုကိုပေးတယ်ဆိုတာကျွန်မဟိုမခိုင်စားအောင်ဟိုပေါ့နော်နိုင်ငံတကာမှာအလုပ်တွေလုံးလုံးတော်လုံးအားကြီးလို့ပေးတယ်ဆိုတာမဟုတ်ပွေးရဆိုတာထပ်ပေါ့နော်မြန်မာပြည်မှာရှိတဲ့လုံသမားတမကတွေပြည်သူတွေရဲ့စိတ်အာဏာရှင်ဖယ်ရှားရေးလှုပ်ရှားမှုကိုဒါဒီစုကော်မတီကနေပြီးတော့အတိမတ်ပြုတ်လိုက်တယ်ဆိုတာဖြစ်တယ်ပေါ့နော်အဲ့ဆိုကျွန်မကဒီလူတွေရဲ့အတန်ကိုအပြည်ဆိုင်အောင်ယူလာပေးရတယ်ကိုယ်စားလှယ်တာဖြစ်တယ်လေဆိုတော့ဒီလှုပ်ရှားမှုပြည်တွင်းကတမကတွေရဲ့လှုပ်ရှားမှုပြည်သူတွေရဲ့လှုပ်ရှားမှုကိုဒါနိုင်ငံတကာကအနေပြီးတော့မှနိုင်ငံကအစည်းတစ်ခုကနေပြီးတော့မှဒါအတိမတ်ပြုတ်လိုက်တယ်ဆိုတာအရန်ဝမ်းသာစရာကောင်းတယ်ဒီလိုအတိမတ်ပြုတ်လိုက်ခြင်းအားဖြင့်ကျမတို့ဟိုပေါ့နော်ဟိုမြန်မာပြည်ရဲ့တော်လှန်ရေးလှုပ်ရှားမှုကိုတခြားပို့ပြီးတော့အာယုံစိုက်လာစေတယ်ပေါ့နော်တခြားနိုင်ငံတွေတခြားစုဖွဲ့တွေအာကနေပြီးတော့မှမမေ့သွားပဲနဲ့အာယုံတဖန်ပြန်ပြီးတော့စိုက်လာနိုင်ဖို့လဲဒါထောက်ပံ့ဖြစ်သွားတယ်လို့ကျမခံစားရတယ်ဒါကြောင့်မလို့ဝမ်းသာတယ်အဲဝမ်းနေတာကတော့ကျမတို့ဟိုဒီပြည်တွင်းထဲမှာကျမတို့လူတွေရဲ့လှုပ်ရှားမှုတွေပေါ့နော်လှုပ်ရှားမှုတွေဟိုဖြစ်နေတဲ့အချိန်မှာအဲဒီစုကိုအတူတူပေါ့ကျမတို့နော်ဟိုအောင်ပွဲပေါ့တို့ရဲ့လှုပ်ရှားမှုကိုအသိမှတ်ပြုရဲဆိုတော့အဲဒီအောင်ပွဲကိုအတူတူလုံနိုင်တဲ့လွတ်လပ်တဲ့အချိန်ဆိုရင်ပိုကောင်းတာပေါ့နော်ဒါပေမဲ့ကျမတို့အတူတူမရှိနိုင်ဘူးပေါ့နော်အဲ့တော့လည်းကျမစိတ်မကောင်းဘူးပေါ့ဝမ်းနေတယ်ပေါ့ဆိုတော့ရောထွေးတဲ့ခံစားချက်လို့ပဲပြောရမှာပါရှင့်
โอเคဒါမြန်မာနိုင်ငံကဆိုရင်တော့မြန်မာနိုင်ငံကအလုပ်သမားကြီးတက်ကြွလှုပ်ရှားသူတူပထမဆုံးချိန်စုပြီးချိန်မြင့်ခံရတာလို့ထင်ပါတယ်နောက်အမျိုးသမီးတယောက်လည်းဖြစ်တယ်ဆိုတော့ဂုဏ်ယူဖို့ကောင်းပါတယ်အာဆိုတော့အခုလိုမျိုးဘယ်လိုပဲဖြစ်စစောကမတ်ခိုင်စာအောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်ဒါကကိုယ့်ကိုပေးတာအပြင်ကိုပဲဒါတိုင်းပြည်မှာဖြစ်နေတဲ့အခြေအနေတွေကိုဒါနိုင်ငံတကာအနေနဲ့ သိရှိတဲ့ဆိုတာမျိုးသူတို့အနေနဲ့ပို့ပြီးတော့ပေါ်လွင်စေတဲ့အကြောင်းအရာမျိုးပေါ့နော်ထောက်ခံအားပေးနေတဲ့ဆိုတဲ့ဟာမျိုးပြချင်တယ်လို့လည်းထင်ပါတယ်ဆိုတော့ဒီစုကနေပြီးတော့တခြားပေါ့နော်ဘလို့အကျိုးကျေးဇူးတွေအထောက်ပံ့နေရောကိုယ့်အတွက်နိုင်ငံအတွက်ဖြစ်စေတယ်လို့ထင်လဲရှင်
ပထမကတော့ جماعه ဒီစုကပြောမယ်ဆိုရင်နိုင်ငံတကာကအစုဖွဲ့ဟိုပေါ့နော်ဖွဲ့စည်းတွေအများကဘသူရရှိခဲ့ဆိုတဲ့ဟာကိုစိတ်ဝင်စားကြတဲ့စုတစ်ခုဖြစ် جماعه နားလဲတယ်ပေါ့နော်အဲဘာလို့ဆိုတော့ nomination လုပ်ပြီးတော့တကယ်ဟိုလှုပ်ရှားမှုလုပ်နေတဲ့အစုဖွဲ့တွေပုံကိုတွေကိုဒါတင်ကြတယ်ဆိုတော့အများနိုင်ငံတကာကအစုဖွဲ့အများစုကနေပြီးတော့ဒါအလေးနက်ထားတဲ့စုတစ်ခုဖြစ်တယ်အဲ့တကြောင့်မလို့မြန်မာနိုင်ငံကစုရသွားတယ်ဆိုတဲ့ဟာကပို့ပြီးတော့ကိုယ်နိုင်ငံရဲ့လှုပ်ရှားမှုကိုမိမောင်းပြပြလိုက်ခြင်းဖြစ်တယ်ပြီးတော့အော်မြန်မာကိစ္စဆက်ပြီးတော့လုပ်နေတော့မယ်ငါတို့ထပ်ပြီးတော့မှပန်ပိုးရမယ်ဆိုတဲ့ဟာမျိုးကိုလည်းပိုရသွားစေမယ်လို့ထင်ပါတယ်ဟိုအခုဆိုလို့ရှိရင်လည်း message တွေအများကြီးရတယ်အဲဒါသူတို့ဒီလှုပ်ရှားမှုမှာဆက်ပြီးတော့ support လုပ်မယ်ဆက်ပြီးတော့လှုပ်ပါဆိုတဲ့အပြေဆိုင်ရပေါ့နော်ကျမတို့ဒီလှုပ်မှတမကကနေပြီးတော့တော့လကောင်းအဲတခြားတော့ဒီ NGO ပေါ့မြန်မာကိစ္စကိုဒီ support လုပ်တဲ့အဖွဲ့စုဖွဲ့တွေရတော့လကောင်း message တွေပို့တာရတယ်အများကြီးအားရှိတယ်ပေါ့နော်ဒါကဘာလို့ပြလဲဆိုတော့ action ပေါ့အပိဆိုင်အမှာဒါမြန်မာကိစ္စနဲ့ပတ်သက်ပြီးတော့ lobby ရေအာဒီ action တွေပေါ့နော်ပြန်ပို့ပြီးတော့များလာများတဖန်မသေးသွားပဲနဲ့ပေါ့နော်တချို့ကပြောလေမြန်မာကိစ္စကဒါအပိဆိုင်အမှာသိပြီးဒါမေးမပြပြဖြစ်နေတယ်ပေါ့နော်ဒါပေမဲ့အခုဒါကျမတို့ကမေးမပြဖြစ်နိုင်တဲ့အနေအထားမျိုးမဟုတ်တော့ပဲနဲ့တဖန်ပြန်ပြီးတော့မှပို့အားကောင်းလာမယ့်အနေအထားမျိုးဆိုတာမျိုးဖြစ်ပေါ်လာစေတယ်ပေါ့နော်အဲနောက်တစ်ခုကလည်းကျမတို့ကဝန်တာတာတော့ဒီစုနဲ့အတူအငွေကြေးပါတယ်ပေါ့နော်စုကြေးပါတယ်စုကြေးပါတဲ့ဟာကကျွန်တော်တို့ဒါဒီထဲမှာရှိတဲ့လုံမသမဂ္ဂတွေရဲ့ဒီလှုပ်ရှားမှုတွေအတွက်ကိုပို့ပြီးတော့ support လုပ်နိုင်မယ်ပေါ့နော်အဲဒီစုကတော့ဒါပုံကိုရှိတော့တဝက်သွားအဲတခြားလုံမတဝက်ဆိုပဲမယ်ဒီစုအားလုံးကဒီစုကြေးငွေအားလုံးကကျွန်မဒီဒေါ်လန်ရေးအတွက်အထက်ကအလုံမသမဂ္ဂလှုပ်ရှားမှုအတွက်ပဲပြန်သုံးမှာဖြစ်ပါတယ်
ကဲပါကိုအတွက်လည်းဘယ်လိုပဲဖြစ်ကိုရဲ့လှုပ်ရှားမှုကိုအခုလိုမျိုးတိမဲ့ပြည့်တဲ့ပုံမှာအများကြီးအားဖြစ်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့အားဖို့ရှိပါတယ်လို့ပါလား
ဟုတ်ကဲ့ပို့ပြီးတော့တာဝန်ကြီးသွားတယ်လို့ခန့်စားရလားအခုလိုနိုင်ငံတကာစစ်တကူလည်းရလိုက်ပြီဆိုတဲ့အခါကျတော့ကိုအလုပ်တွေမှာပို့ပြီးတော့ဒါဟိုတာဝန်ပို့ကြီးသွားတယ်လို့ရောယူဆမိလား
အေးယူဆပါတယ်ကျွန်မဘာလို့လဲဆိုတော့ဒီအပိဆိုင်မှာ lobby လုပ်ရတာအထူးသဖြင့်ပေါ့နော်ကျွန်မတို့လုံမသမဂ္ဂအနေနဲ့အခုကျွန်မကိုစားပြုတဲ့အဖွဲ့လုံမသမဂ္ဂအပြင်ခြားပေါ့နော်မြေပြင်မှာလှုပ်ရှားနေတဲ့ဒီ strike committee တို့ဒီအဲဒီခြား women အဖွဲ့တွေ youth အဖွဲ့တွေပေါ့နော်ဒီသဘောတူထားတဲ့ comprehensive economic sanction ပေါ့အလုံးစုံစည်းဝါးရေးပိတ်ဆို့မှုဆိုတာကိုဖြစ်ဖို့ကျွန်မပြည်ဆိုင်မှာ lobby လိုက်လို့ရတယ်ဆိုတာတကယ်တော့ဒါအရန်ကို challenge ကြီးတဲ့ဟိုပေါ့နော်တောင်းဆိုချက်ဖြစ်တယ်ဟိုဒီမြန်မာရေးလှုပ်ရှားတဲ့သူအားလုံးကဒီဟာကိုဟိုတောင်းကြတာမဟုတ်ဘူးလေနော်တို့တော့ကျွန်မတို့ကတီးကြတဲ့ပိုပြီးပြင်းထန်တဲ့အဲပိတ်ဆို့မှုကိုပေါ့နော်မြန်မာပြည်အတွက်တောင်းတဲ့အခါမှာဒါဟိုခက်ခဲတယ်အရန်လဲဟိုကျွန်မအတွက်ပေါ့နော်3နှစ်ကျော်ကာလအတွင်း lobby လုပ်ရတဲ့ဟာကအရန် stress များတယ်အဲတခါလေကျွန်မဟိုဒီအလုပ်ကိုမလုပ်ခဲနဲ့ပြည်တွင်းနဲ့တာသွားပြီးတော့ဟိုပေါ့နော်အတူတူဒါတိုက်ပွဲဝင်လိုက်ချင်တာပေါ့နော်ဒါပေမဲ့ဒီဟာလဲရေးကြည့်တယ်ကျွန်မတို့ကပြည်တွင်းနဲ့တိုက်ပွဲတစ်ခုလည်းနဲ့အောင်မြင်ဖို့ဆိုတာခက်ခဲတယ်အဲ့တော့ဒီစစ်တပ်ကိုအပြည်ဆိုင်ရာကပေါ့နော်အစိုးရတွေကသူတို့ကမထောက်ခံဘူးပေါ့နော်အစိုးရဖြစ်သိမှတ်မပြုတ်ဘူးလို့ပြောပင်မဲ့အပြည်ဆိုင်ရာဒီစီးပွားရေးလုပ်ငန်းတွေကမြန်မာပြည်မှာရှိနေတော့မယ်အဲ့ဒါကို EU အပါအဝင်ခြား US UK နိုင်ငံကအစိုးရတွေကမတားဆီးပဲနဲ့လုတ်ခွင့်ပြုထားတယ်ဒါကဘာလဲဆိုတော့စစ်တပ်ကိုဒါ indirectly ပေါ့နော်တယ်ဝိုက်တော့အဖြစ်ဆက်လက်ထောက်ပံ့နေတာဒါဖြစ်တယ်ပြီးတော့ development program တွေကလည်းဆက်သွားနေတယ်ဒီအထောက်ပံ့တွေကသွားနေခြင်းအပြင်စစ်တပ်ကိုပို့ပြီးတော့မှနိုင်ငံခြားဝင်ငွေတွေရစေတယ်ဆိုတော့ဘာလဲဆိုရင်ဟိုလူသက်လက်နက်တွေပို့ဝယ်နိုင်တယ်ဒီ73စီတွေပေါ့နော်ဒါဝယ်နိုင်တယ်အဲဆိုတော့ကျမတို့ပြည်တွင်းမှာပို့ပြီးဖိနှိပ်မှုတွေကိုသူလှုပ်လာနိုင်တယ်အဲ့တော့အပြည်ဆိုင်ရာရဲ့ indirect support ကိုရနေတဲ့ရွေးကဒီစစ်တပ်ကဘယ်တော့မှသူ give up အရှုံးပေးမှာမဟုတ်ဘူးပေါ့နော်။ဒါကြောင့်မို့ကျမတို့က economic sanction the comprehensive sanction ဆိုတာတွေကိုပြင်းပြင်းထန်ထန်လိုအပ်တယ်။ဆိုတော့ဒီဟာမလွယ်ဘူးကျမအနေနဲ့ကအရန် stretch out ဖြစ်တဲ့အချိန်မှာဟိုအန်ကဟိုဒီကျမလှုံ့ဆော်ပေးတဲ့အရာပါလဲဆိုတော့ပြည်တွင်းကကျမတို့အလုပ်မှတ်တမကအဖွဲ့ဝင်တွေအလုပ်သမားတွေပေါ့နော်ဖြစ်တယ်။ပြီးတော့ဒီနေပြည်တော်မှာတကယ်မှအသက်တွေပေးပြီးတော့လုပ်နေတဲ့လူတွေပေါ့နော်။ဆိုတော့အမ မခိုင်းစား key fighting we are with you အားလုံးအတူတူရှိတယ်ပေါ့နော်ကျွန်တော်တို့ရှိပါတယ်ပေါ့အမလုံနေရတယ်အားဟိုအားရတယ်အားပေးပါတယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့ကျမဟို motivation ဖြစ်ရတယ်ဟိုဆက်လုပ်ရတယ်အော်သူတို့ငါလိုအပ်တယ်ပေါ့ငါလှုပ်ဆောင်တာလိုအပ်တယ်ဆိုတာနဲ့တော့ရတယ်အဲ့တခါတလေမှလည်းသူတို့တွေလည်းဟိုအားရုပ်တဲ့အချိန်ရှိတာပေါ့နော်အဲ့ချိန်ကျရင်လည်းဘာမှဆိုင်ဘူးနဲ့ဒီဆိုင်မှာတို့တွေထောက်ပံ့နေတဲ့အလုပ်မှသမကအခွင့်အရေးတွေနိုင်ငံတကာမှာရှိတယ်ဒီဒီဆိုင်ရာသွေးစည်းညို့မှုနဲ့ကျမတို့ကဒီပေါ့နော်ဒီဆိုင်ရာဖိအားကိုပို့ဆောင်သွားနိုင်မှာဖြစ်တယ်အပြန်အလှန်ပေါ့နော်ကျမတို့ဖေးမအားပေးပြီးတော့ဒီ၃နှစ်ကျော်တာကာလမှာကျမဟိုဖြတ်တန်းလာခဲ့ရတာပေါ့ဆိုတော့အခုဆက်ပြီးတော့လုပ်ဖို့ဒီစုကိုရားတဲ့အတွက်ကြောင့်မလို့ပိုလဲအားရှိတယ်အဲကျမတို့ထဲကလူတွေကလည်းအရန်ပြောတယ်ဒီ support တွေပေါ့နော်ပို့ပြီးရားနိုင်တယ်ဆိုတဲ့အတွက်ကြောင့်ပို့ပြီးတော့ငါရက်လိုက်လို့မဖြစ်ဘူးဆိုတော့ပိုချိန်သေးတာပေါ့နော် yeah
ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးများရှိတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင
်
နော်ဝေနိုင်ငံရဲ့နိုင်ငံတကာအလုံသမားတမကအခွင့်အရေးဆုရှင်မက်ခိုင်ဇာအောင်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။နောက်တည်င်းဘက်ရဲ့အမျိုးသမီးခန္ဓာမှာလည်းလက်ရှိမြန်မာနိုင်ငံတွင်းမှာအလုံသမားအခွင့်အရေးတွေဆုံးရှုံးနေရတဲ့အခြေအနေနောက်နိုင်ငံတကာအလုံသမားရဲ့လှုပ်ရှားမှုတွေမှာသူဘာကြောင့်ပါဝင်ဖြစ်ခဲ့တယ်လဲဆိုတာကိုဆက်ပြီးတော့တင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတည်င်းဘက်မှာတော့ထရက်ကားကြီးတွေမောင်းနိုင်မှုဘလို့မျိုးလေးလာတင်ယူခဲ့ရတယ်လဲဆိုတာကိုအိန္ဒိယနာပြည်နယ်ဖော့ဝင်းကကိုသိန်းထွန်းအောင်ပြောပြထားတာကိုကိုအောင်အောင်ကတင်ဆက်ပေးထားပါဗျာ
။ American တယူပို့ဆောင်ရေးကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမားအလုံလောက်မရှိဖြစ်နေတာပါ။အခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်ထရက်ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကိုထရက်ကားမောင်းနေသူတူဖြစ်တဲ့ကိုသိန်းထောင်အောင်ကိုမြင့်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲတဲ့ခက်ခဲတဲ့ရင်းနေရင်ဆိုင်ရခဲ့တာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့်license ရဖို့အတွက်လက်နဲ့ပါမစ်ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်။အဲ့မှာကျွန်တော်ဆိုရင်9လနဲ့6လလောက်ကျွန်တော်တော်တော်ဖက်လိုက်ရတယ်။ဖက်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်။ပထမတစ်ချိန်မအောင်ဘူး။နောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်။ပြီးတော့2ချိန်ဖြည့်မှကျွန်တော်လက်နဲ့ပါမစ်အောင်တယ်။လက်နဲ့ပါမစ်အောင်ပြီးတော့လည်း license ရဖို့အတွက်သင်တဲ့တက်ရတယ်။သင်တဲ့တက်ရမှလည်းအလိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်။အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွန်နိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်ကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နက်ပါမင်စဖြည့်တဲ့ခါမှာအခက်ခဲဆက်တွေ့တယ်အဲဆက်တွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွေ့တဲ့နီလန်းကဘာလဲဆိုတော့ကျွန်တော်တို့မန်နျူရယ်ဘုတ်ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေကွန်းတွေကိုကျွန်တော်ဖြေနိုင်ခဲ့တာ
Tracker Mount တင်တန်းတက်ပြီးတဲ့အခါမှာလဲကိုအလုပ်လုပ်တဲ့ Khan Logistics Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလဲသူကအခုလိုရှင်းပြပါတယ
်ကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောက် offer လုပ်တာဒီ company ကစတာဒီ company ကကျွန်တော် offer လုပ်တယ် offer လုပ်တဲ့အခါမှာကျွန်တော်ဟိုသူဟိုတလခွဲနှစ်လနေပါလောက်ကျွန်တော်ထရိန်ပြီးတော့မှကျွန်တော်သူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ
် schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလိုချင်ကိုပေါ့ကိုနေနေတယ်ပေါ့နော်ဒါ owner operator တွေရဲ့လုပ်ပေါ့နော်သူအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုး ရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပေါ့နော်ကျွန်တော်ဒီလုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ပွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလိုပြောပါတယ်
။အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ဝင်ဝေကောင်းတယ်တစ်ခုကတော့ကျက်မာရေကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလုပ်နေကျွန်တော်မလုပ်နိုင်တော့ဘူး။အဲ့အတွက်ကြောင့်ဒီလုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလုပ်ကလည်းအသက်65နှစ်ကနေအသက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလဲဒီလုပ်ကိုလုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တဲယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလိုရှင်းပြပါရယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေသူရဲ့ truck car တွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလူးလူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသစ်ပြန်စားရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါတယ်
ကျွန်တော်16နှစ်ရှိပြီအမေရိကန်မှာဒါမင်းနဲ့အလုပ်ကတော့ကျွန်တော်ကစက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ် or machine setup နေရကျွန်တော်လုပ်ခဲ့ဘူးတယ်နောက်တစ်ခုက operator နေလည်းကျွန်တော်လုပ်ခဲ့ဘူးတယ်ဆိုတော့လုပ်ကတော့၄-၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်လဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရက်ကားမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စန္ဒရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်တချို့ဆိုရင်လည်းမမိမရိုက်လိုက်လို့အော်ရဲဖမ်းခံရတယ်ဒါတဲ့ violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะ၃ခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟိုမူရီဆေးဘွားမူရီဆေးဘွားမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမင်းနဲ့မူရီဆေးဘွားလုံးဝလုပ်လို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်သွားစစ်ဆိုပြီးမှဆောက်ရပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီဆေးဘွားတစ်ခုသုံးဆွဲလိုက်ရပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင်ထွက်ကားလောကကိုအေးစေးစေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်ကလည်းတင်ရတာပဲဒါပေမဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါပေမဲ့ဒီအချက်သုံးချက်တာမกินလို့တော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးချင်တယ
်ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွက်ခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလုတ်ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်17နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်ဒါပေမဲ့လည်းဘွဲလက်မှတ်မလို့ပဲတနည်းကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတာပါခင်ဗျာ
အမေရိကန်မှာထရက်ကားမောင်းနဲ့ကိုသိန်းထွန်းအောင်နဲ့ကိုအောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထပ်ဆင်ပြန်ပြီးတော့ထုတ်လင်းပေးတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ကြောက်မြတ်ယတနာတွေက trace elements တွေအကြောင်းကိုတင်ဆက်ပေးထားပါတယ် ကျောင်းမြတ်ယရနာတွေကိုလှပတဲ့အယောင်သွေးတွေရအောင်လို့ trace elements တွေကလှုပ်ဆောင်ပေးနိုင်ပါတယ်။ barrel လိုမျိုးတွင်းထွက်ထဲမှာပါနေတဲ့ chromium ကစိမ့်လက်လှပတဲ့မြဖြစ်အောင်လို့လှုပ်ပေးနိုင်တယ်လို့အယောင်မရှိတဲ့ corruption တွင်းထွက်မှာလည်း chromium နည်းနည်းလေးပါတယ်ဆိုရင်ဗရံများဖြစ်သွားပါတယ်။ titanium ပါလာတယ်ဆိုရင်တော့နီလာဖြစ်သွားပါတယ်။ဒီလိုမျိုးကျောင်းမြတ်တွေရဲ့ဓာတုဖွဲ့စည်းမှုမှာ trace elements တွေအရေးပါပုံအကြောင်းကိုဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်။
ပြီးခဲ့တဲ့ပတ်တုန်းကပေါ့နော်ဆရာဒီလူတွေရဲ့လူနေမှုဘဝကိုလုံးဝပြောင်းလဲသွားစေနိုင်တဲ့ကွန်ပျူတာတွေပေါ့နော်ဒီ chip တွေနောက် semiconductor တွေအဲမှာအမတန်အရေးပါတဲ့ဒီ trace element ကဟိုပြုပြင်ပြောင်းလဲသွားတာတွေကိုဆရာပြောသွားပါတယ်ဒီတစ်ပတ်တော့ပေါ့ဆရာဒီကြောင့်မြေရနာနဲ့ပတ်သက်ပြီးပြောပြပေးပါဆရာဒီကြောင့်မြေရနာတွေထဲမှာ trace element ပါတာပေါ့နော်ထင်ရှားသိတာတဲ့ဟာလေးကိုပြောပြပါ
ကြောင်မြတ်တွေတဲ့မှာတံပိုးအရှိဆုံးလို့ယူဆတဲ့ပစ္စည်းနှစ်မျိုးရှိတယ်အဲ့ဒါစိန်နဲ့ပဒမြားပေါ့ပဒမြားစိန်ထက်ကိုနည်းနည်းလေးပျော့တယ်သူကကော်ရန်ဒမ်အခြေခံတော့ပေါ့ဘယ်လိုများအောက်ဆိုက်စေပေါ့ဘာဖြစ်လို့ဒီကော်ရန်ဒမ်ကအနီဖြစ်လာလဲဆိုတော့ပဒမြားမှာပေါ့လေအနီဖြစ်ရတဲ့အကြောင်းရင်းကခုထက်မှ chromium ဆိုတဲ့ trace element ကျွန်တော်တို့အရင်ဘက်ကပြောဦးပါတယ်စိုးစင်းမြအနှံ့ငယ်မြတော့ elementsဒါပြစီပါလာတယ်အဲ့တော့ chromium ပါဝင်လာရင်အဲ့ဒီကောင်ကအနီရောင်ဖြစ်သွားတယ်တက် chromium ကပါဝင်တိုင်းလဲအနီရောင်ဖြစ်တာမဟုတ်ဘူးเนาะသူကအခြေအနေတိဆောက်ပုံဒီပုံမှာတိပြီးတော့သူကအနီရောင်ပြောင်းသွားတယ် chromium မပါဘူးနဲ့ဒီထက်မှာတစ်တင်နေရပိုင်တော့သူကအပြာရောင်ဖြစ်သွားမှာပေါ့ coronet
ဆရာပေါ့နော်ဒီဓာတုပေးတဲ့သဘောအရရှင်းပြပေးပါဆရာဘာကြောင့်ဒါမျိုးပေါ့နော်ပြောင်းနေသွားတယ်ဆိုတော့အရောင်นี่ပြောင်းသွားတာပါလဲဆရာ
ဒါကတော့အဲ့ဒီ trace elements ပေါ့ကျွန်တော်တို့ပြောတဲ့ transition elements လို့ခေါ်တယ်။ဒါအရောင်ရှိတယ်။ transition elements ဆိုတာကျွန်တော်ပုံမှန်လို့ jacet dressing လို့ခေါ်တယ်။ copper လို့ရွှေလို့ nickel လို့ silver လို့အကုန်လုံးပေါ့လေ။ဒီကြားထဲမှာ jacet dressing လို့ခေါ်တယ်။အဲ့ဒီကောင်တွေကအရောင်နည်းနည်းရှိတယ်။ဒီ chromium ကဆက်စပ်ပြောတဲ့ဗလမားအထက်ကိုရောက်သွားတဲ့အခါမှာ corundum ပဲရောက်သွားတဲ့အခါမှာသူကအယောင်ခုနှစ်မျိုးရှိတဲ့ဟာကို6မျိုးကိုစုပ်ပြီးလိုက်တယ်ဒီအလေးအောင်ကပေါ့လေအပြင်အရောင်လား white light လို့ခေါ်တော့ကျွန်တော်သဘာဝအယောင်မှာအယောင်ခုနှစ်မျိုးရှိတယ်အဲ့ဒီခုနှစ်မျိုးကို6မျိုးကဒီ chromium ကစုပ်ပြီးလိုက်တယ် chromium ရဲ့အပြင်ဆုံးရှယ်မှာရှိတဲ့ electron တွေကဒီကစုပ်ယူတော့ excited state ပေါ့မြင့်တဲ့နေရာကိုသွားတယ်ကအမှန်တမ်းပျော်တာပေါ့အဲ့ဒီခါကြီးကိုစုပ်ပြီးတယ်ဒါပေမဲ့သူကပြန်ထုတ်လိုက်တဲ့ခါမှာအနီရောင်ပြန်ထုတ်တယ်အနီရောင်နဲ့အတူအချို့နော်ခရိုင်ရောင်လို့အဝါရောင်လို့အနှဲငယ်ထုတ်တော့ဗလမားအရောင်ကမျိုးစုံဖြစ်နေပါဒါပေမဲ့အရောင်ရင်းရဲ့ pigeon blood လိုမျိုးအရောင်မျိုးထုတ်လိုက်ရင်အဲ့ဒီဗလမားရဲ့အရောင်ကဖိတ်ဖိတ်တောက်ပေါ့အရေးအသွေးကရှန်ကျနေတယ်လို့ဖြစ်လာတဲ့အတွက်အမှန်တမ်းကောင်းတဲ့တန်ဖိုးရှိတဲ့ဗလမားဆိုတာဖြစ်လာပါလေ
အဲ့ဒါခိုးသွေးရတာလေဒီ trace element တွေကပုံမြန်ကအကြောင်းဆက်ယူတဲ့ပုံမှာမူတည်တာပေါ့နော်ဆရာ
ဟုတ်တယ်ပုံမှာဒီမှာနာမည်ကြီးတဲ့ဗဒမြန်ငမောက်ဆိုရင်သူ့ပုံမှာဝါကွန်3မီတာတင်နိုင်အောင်မှာဝါကွန်အဖြူအောင်နေအားလုံးကနေသွားတယ်လို့ပြောကြတယ်ဒီနောက်ပိုင်းမှာလဲမွေးကွက်ကထွက်တဲ့2015ကဂျီနီဗာမှာဒေလန်တင်လိုက်တဲ့ sunrise ဆိုခေါ်အဲ့ဒီဗဒမြန်ဆိုရင်ဒီ25ကရက်လောက်ရှိတဲ့ဟာကိုဒေါ်လာ39တန်းရ
။ကျောင်းမြေရနာတွေထဲမှာပေါ့နော်ဒီလို trace element တွေကြောင့်အပြောင်းလဲဖြစ်တာတခြားဘာများရှိပါသေးလဲဆရာ
။နီလာတို့ခရမ်းဆွဲတို့ trace elements ကတခါကျ copper ပါလာတယ်။ iron ပါတော့။ဒီနီလာဆိုတဲ့အထဲမှာလည်း iron ပါတဲ့နီလာဆိုရင်အရောင်ကအဝါရောင်ရှိတယ်။ပြာဖြစ်ပျော်လေးဖြစ်သွားတာရှိတယ်။ဘာကြောင့်လဲဝါယုံဖြစ်လာလဲဆိုတော့ iron ကသူက state နှစ်ခုရှိတာဟုတ် ferrous နဲ့ ferric Fe2+3+ အဲ့ဒါမျိုးကစအယောင်တွေပြောင်းကြတယ်အဲ့လိုအယောင်ပြောင်းတဲ့ခါမှာသူတို့ကိုပူတော့ကောင်းအောင်တောက်အောင်ဆိုပြီးတော့နီးမျိုးစုံနဲ့လောက်ကြတာရှိပါတယ်ဒါပေမဲ့သဘာဝကတော့မပြီးဘောဒီများစွာဖြစ်ဒီဗဒမြားတွေကိုမီးဖုတ်တယ်လို့ပြောတဲ့ temperature အမြင့်ကိုဖြည်းဖြည်းဖြည်းဖြည်းတိုးပေးခြင်းအဖြစ်အယောင်တွေကိုပြောင်းလဲလို့ရတယ်အ
ဒီကြောင့်မြန်မာနိုင်ငံမှာအယောင်ပြောင်းသွားတဲ့ဥစ္စာဒီ trace element တွေပေါက်သွားလို့ရှင်အထဲထဲမှာပေါ့နော် dressing လေးတွေရဲ့ electron လေးရဲ့အနေအထားပြောင်းသွားလို့ဆရာပြောတယ်ဆိုတော့အဲ့ဒါလေးနည်းနည်းရှင်းပြပေးပါဆရာ
အမှန်တော့ transition element ဆိုတဲ့ဟာကျွန်တော်တို့ထူးခြားတဲ့เนาะ gas dressing လို့ခေါ်ပါတယ်သူကတကယ်လေအပြည့်ဆုံး shell လို့ခေါ်တဲ့ valence electron တွေထက်ကိုဒုတိယ shell မှာရှိတဲ့ electron တွေကပိုတော့အလုံးလောက်တာတွေ့ရတယ်သူတို့ဟာအပေါ်ကိုတက်လို့ရတယ်အောက်ကိုဆင်းလို့ရတယ်အစွမ်းအင်ကိုစုပ်ယူလို့ရတယ်ဒီလိုစွမ်းအင်ကိုစုပ်ယူလိုက်တဲ့အခါမှာသူတို့ဟာအယောင်မျိုးစုံလဲသူတို့ပြန်ထုတ်ပေးလို့ရတယ်ပြန်ဆင်းလာတိုင်းဆင်းလာတိုင်းအဲ့ဒီစွမ်းအင်ကိုပြန်ထုတ်ပေးတဲ့အခါမှာဒီအယောင်အနေနဲ့မြင်ရတာပေါ့ဒါကြောင့်ဒီပထမမှာတန်မာအဖြစ်ခရိုမီယံကအယောင်ကိုစုပ်လိုက်ပြီကြံတဲ့အနီကိုထုတ်ပြီးတဲ့အချိန်မှာပဲဒီပြိုင်ထဲမှာသူတို့ကခရိုမီယံရဲ့အတွင်းမှာရှိတဲ့ shell ကစုပ်ထားတဲ့ electron တွေကအပေါ်ကိုတက်ရတယ်စွမ်းအင်ကိုပြန်ထုတ်ပြီးတဲ့အချိန်မှာကြံတဲ့အယောင်တွေကဖြာကင်းနဲ့ဖြာကင်းနဲ့အလင်းရောင်တွေထွက်လာတတ်တယ်အထူးသဖြင့်ဒီကျွန်တော် lactic ဆိုခေါ်တဲ့ corundum ရဲ့တိဆောက်ပုံသူက reaction တွေ debut ချင်းတွေမဖြစ်တော့မှအီလက်ထရွန်ချင်းချင်းတွန်းတိုက်မှုတွေအများကြီးဖြစ်နိုင်ပါတယ်။ဒါကြောင့်ဒီအီလက်ထရွန်တွေတက်တယ်ဆင်းတယ်အီလက်ထရွန်တွေပြောင်းလဲမှုတွေဟာအများကြီးလေ့လာဖို့ကြံလေတယ်။နောက်ပိုင်းမှာကျွန်တော်တို့သိကြတာကအဲ့ဒီအီလက်ထရွန်တွေရဲ့ excited cell share တွေ excited ဆိုတာအဆင့်အမြင့်ကိုတက်သွားတဲ့အချိန်တွေမှာယူသုံးလို့ရတဲ့ဟာတွေကလေဆာရောင်ခြည်ရောင်ကျွန်တော်တို့ထုတ်ပြီးတော့သုံးလို့ရတာတွေ့ရပါတယ်။ပထမဆုံးလုတ်တဲ့လေးစားရောင်ချီတွေကဗတ္တမြားကနေထုတ်ကြပါတယ်လေးစားရောင်ချီကတော့ client ကအမျိုးမျိုးနဲ့အမျိုးမျိုးရှိတာပေါ့အဲ့ဒီလေးစားရောင်ချီကိုပထမဆုံးထုတ်တဲ့ခါမှာဗတ္တမြားကနေထုတ်လို့ရပါတယ်အဲ့ဒီခါလေးအကုန်လုံးက electron တွေတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်သူတို့ကသွားနေတဲ့လေကားလိုမျိုးအဆင့်တွေရှိတယ်အဲ့ဒါကိုနောက်ပိုင်းမှာတော့သူတို့ quantum physics quantum science ဆိုတော့ဒီလာလာရှိပါတယ်ဒီ quantum ကလက်ကင်ဖုန်းတွေကစအားလုံးအတွက်ကိုအသုံးဝင်အောင်ကြိုးစားလေ့လာနေတဲ့သိပ္ပံပညာပဲလို့ဆိုနိုင်ပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
Talking မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အဖတ်ဆင်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်လေးဆုံးသက်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာဆက်ဆံရေးသဘောထားကွဲလွဲတာတွေရှိပေမဲ့လို့လည်းဒီနှစ်နိုင်ငံပြိုင်ဘက်တွေဖြစ်စီရမလို့ပဲလက်တဝဲပဲနိုင်ငံတွေသာဖြစ်တဲ့နယ်လို့တရုတ်ဒီသမရရှီကျင်ပင်ကဒီကနေ့မှာပဲပြောဆိုလိုက်ပါတယ်ဘေကျင်းမြို့တော်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုဒီကနေ့ဂရိတ်ဟောပြည်သူ့ခမ်းမကြီးမှာတွေ့ဆုံတဲ့အချိန်ပြောသွားတာပါနှစ်နိုင်ငံဆက်ဆံရေးပုံမကောင်းမွန်လာဖို့အမေရိကန်ကလည်းလိုလားတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကလည်းပြောဆိုသွားခဲ့ပါတယ်ဝန်ကြီးဘလင်ကန်ဟာမနေ့ကြာသပတေးကဘေကျင်းမြို့ကိုရောက်ရှိခဲ့တာဖြစ်ပြီးဒီကနေ့မှာတော့တရုတ်သမရရှီကျင်ပင်နဲ့ရောနိုင်ငံသားရေးဝန်ကြီးဝန်ယင်နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်ယူကရိန်းနိုင်ငံရဲ့အဓိကနျူကလ িয়ার စွမ်းအင်စက်ရုံကိုရုရှားကသိမ်းပိုက်ထားတာကနျူကလ িয়ার ဓာတ်ရောင်ကြီးဘေးအန္တရာယ်ဆိုကြားရောက်နိုင်တဲ့ချင်းချောက်မှုတွေကိုဖြစ်စေတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဆလန်စကီးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တမိုင်းမှာအဆိုးဝါးဆိုးနျူကလ িয়ার မတော်တဆမှုကြီးဖြစ်ခဲ့တဲ့1986ခုနှစ်ချာနိုဘိုင်းနျူကလ িয়ার စက်ရုံပေါက်ကွဲမှု38နှစ်ပြည့်တဲ့နှစ်ပတ်လည်နေ့မှာအခုလိုသတိပေးပြောဆိုသွားတာပါ။ယူကရိန်းနိုင်ငံတောင်ပိုင်းကဇပိုရီရှားနျူကလ িয়ার စက်ရုံကိုဒီရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်တိုက်ခိုက်ခဲ့တဲ့2022ခုနှစ်အစောပိုင်းကလေးကသိမ်းယူခဲ့တာဖြစ်ပါတယ်ရှင်
။တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen ဖြစ်ပါတယ်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့လိုရဆန္ဒတွေပေးကြပါသေးရှင်။
This program